ကမ္ဘာကယောဂကိုဗစ် -19 မြန်မာနိုင်ငံမှာအခုချိန်ထိကူးစက်မှုလူနာတရဝင်းအစီးရင်အရာမရှိသေးပေမဲ့လို့ကူးစက်ပြန့်ပွားမှုမရှိစေရအောင်ပွဲလမ်းသဘင်တွေမကျင်းပါဘူးလူထုထက်တဲ့နေရာတွေမှာမဆူဝေးကြဘူးနဲ့မလိုအပ်ဘူးဆိုရင်အပြစ်မထွက်ကြဘူးနောက်လုပ်ငန်းခွင်တွေမှာမလုပ်ကြဘဲနဲ့အိမ်ကားနေပဲအလုပ်လုပ်ကြဖို့ကျန်းမာရေးပညာရှင်တွေကမြန်မာပြည်သူတွေကိုတိုက်တွန်းပါတယ်ကူးစက်မှုတန်ရလူနာနောက်ဆောင်ကြည့်လူနာတွေကိုလည်းစနစ်တကျကျန်းမာရေးစောင့်ရှောက်မှုပေးနေတယ်လို့ပြည်သူတွေဘက်ကလည်းကျန်းမာရေးအသိရှိရှိနဲ့ကမ္ဘာကျန်းမာရေးအဖွဲ့WHO ရဲ့ပညာပေးမှုတွေမြန်မာကျန်းမာရေးဝန်ကြီးဌာနရဲ့လမ်းညွှန်ချက်တွေကိုလိုက်နာပေးကြဖို့တိုက်တွန်းပါတယ်အခုဆိုရင်လဲကျန်းမာရေးပညာပေးလုပ်ငန်းတွေကိုလူလူတဲ့အထိတိုက်ရိုက်မစင်းတော့ဘဲသတင်းမီဒီယာတွေကနေတဆင့်ပညာပေးနိုင်မှုစ조사နေကြပါတယ်လို့လူလူကိုကျန်းမာရေးအသိပညာပေးနေတဲ့အထွေထွေယောဂကုအထုကုဆရာဝန်ကြီးဒေါက်တာမိုးအောင်ကျော်နိုင်ကအခုလိုပြောပါတယ်
မြန်မာတီမာလေကျွန်တော်တို့ကအဲ့ဒီလိုအစီအစဉ်တွေအကုန်လုံးလက်ဟိုဆောင်ရွက်နေတာရှိတယ်ပေါ့နော်အဲကျွန်တော်တို့ private အဲကျောင်းတွေပါညွန်ကြားချက်ထွက်ပြီးတကလာသူသက်ဆိုင်ရာအဲဟိုဌာနလိုက်မပိတ်သိမ်းနေတာရှိတယ်ဥပမာကျွန်တော်တို့ဆိုရင်ဒီကျွန်တော်ထင်တယ်အခုကနေစပြီးရောဒီလကုံကြီးကိုအကုန်လုံးဟိုရပ်ထားပြီးတော့ဒီကူးဆက်နိုင်တဲ့အနေအထားကိုကာကွယ်တားဆီးတာဖြစ်တဲ့အတွက်ဟိုဒီလူတွေလည်းပူးပေါင်းပါဝင်မှုလိုအပ်ပါတယ်ဒါကိုဘယ်လိုပြောမလဲအဲလက်ခံဖို့ပေါ့နော်လက်ခံဖို့လည်းလိုအပ်ပါတယ်လို့ပြောချင်
တယ်ဟုတ်ကဲ့ဆရာနောက်တစ်ခုကလုပ်ငန်းခွင်တွေပေါ့နော်ဆရာအခုဆိုလို့ရှိရင်တော့ဒီ work from home ပေါ့အိမ်ကနေအလုပ်လုပ်တာနောက်ပြီးတော့ဒီ telework တွေစပြီးတော့လုပ်ကြတယ်ပေါ့နော်ဒီဘက်မှာလည်းအခုဆိုလို့ရှိရင်အတန်းလွင့်ဌာနတွေပါဒီလိုမျိုးဒီအလုပ်တွေစပြီးလုပ်ကြပြီသတင်းဌာနအခုဆိုလို့ရှိရင်ဒီဗမာပြည်မှာဆိုလို့ရှိရင်တချို့သတင်းဌာနလူတွေလုပ်ကြပြီပေါ့နော်ဆိုအဲ့ဒီလိုမျိုးဒီလုပ်ငန်းခွင်နဲ့ပတ်သက်ပြီးတော့ဆရာဒီလုပ်ငန်းရှင်တွေကိုရောဝန်ထမ်းတွေကိုရောပေါ့နော်ဒီအလုပ်နဲ့ပတ်သက်ပြီးတော့တချို့စိန်ခေါ်မှုတွေလည်းအများကြီးရှိနေတာတွေလည်းရှိတယ်ဒါမဲ့ကျန်းမာရေးအရာလိုအပ်ချက်အရာလုပ်ရတဲ့ဒီအတွေ့အကြုံအစ်တစ်ခုပေါ်မှာဆရာဗာများပညာပေးစကားပြောချင်တာရှိပါလဲရှင်
။အဲဒါကတော့ကျွန်တော်တို့နေ့ပြောရင်ဒီပန်ဒမစ်ဖြစ်နေတဲ့ယောဂါကြီးတစ်ခုကိုယ့်ရဲ့နိုင်ငံကိုဝင်ရောက်လာခြင်းမရှိအောင်ရောက်ရှိလာရင်လည်းဒီဇမပီသူလူတွေတက်နှက်မှုမရှိအောင်ဒါအကောင်းဆုံးလုပ်နေတဲ့နည်းလမ်းတွေပဲဖြစ်တယ်လို့လည်းကျွန်တော်တို့ယုံကြည်တယ်။အဲ့လိုပဲလူတွေအားလုံးကလည်းဒါကိုအသိရှိဖို့လိုတယ်ပေါ့နော်။အထူးသဖြင့်ကျွန်တော်တို့စဉ်းစားသိရမှာကတော့ခုနကပြောလို့တနေ့လုံးတနေ့စားဆိုတဲ့အဲဒီလက်လုံးလက်စားနဲ့ဒီလုတ်ဒီရနားလိုက်လို့ရှိရင်ဝင်ဝင်မရှိရင်ဒီသောင်းနေရခက်ခွဲဖြစ်နေလူတန်းစားတရက်ကိုဘယ်လိုကြည့်ရှုကူညီပေးမလဲဆိုတာလေးတစ်ခုပဲအဲဟိုစပေါ့စဉ်းစားပြီးတော့ကူညီဆောင်ရွက်ဆရာရှိတာပေါ့အဲတော့ကျွန်တော်ဆရာဝန်ကြီးရဲ့ကတော့ဈေးရုံဈေးပေးကမ်းမှာဒီနာရီကုသပေးတဲ့ကိစ္စဖြစ်တဲ့အခါကျတော့လောလောဆယ်ကတော့ဒီဈေးရုံတွေကတော့ဟိုပိတ်လို့မရဘူးဆိုတဲ့သဘောပေါ့အဲတော့လူနာရီနေနဲ့လည်းသိရှိဖို့ကဒီအချိန်မှာဟိုရေးပေါ်တဲ့အနေထားပေါ့နော်အဲအဲ့လိုမျိုးနေထားမှာဈေးရုံစီတေကန်ကိုသွားတင်နေဆိုပြီးတော့လေကျွန်တော်တို့တင်ထားတာတော့နော်ဟိုแชร์ပြီးတော့ကြာတာထားတာဒီပဲကျွန်တော်တို့တွေ့တယ်ပေါ့အဲ့တော့ရေးပေါ်ချင်းနေမှာပါကျန်တဲ့နာတစီဒူနာရီနေနေရတော့မိမိအဲတောက်တုံးနေတဲ့ဈေးဝါးတွေကိုပဲဆက်ပြီးတော့တောက်ဖို့ရဲ့ကိုယ့်ရဲ့ညီဆက်ရာနော်ဆရာဝန်နဲ့တိုင်နေပြီးတော့ဆက်ပြီးတော့ဒီကုသမှုခံယူလို့ရှိရင်တော့ခီးဝေးနော်သွားတာလာတာချောက်ချနိုင်မှာလို့ဖြစ်နေကျွန်တော်တို့ကိုယ့်လူသားတွေတော့အကြမ်းင်းကျွန်တော်ကတော့အဲ့လိုမျိုးလေးပြောထားတာလေးရရှိပေါ့နော်အဲ့တော့ကျွန်တော်တို့လက်တွေ့လုပ်ငန်းခွင်ရကတော့ဒီအချိန်ကြီးကြီးချော့ချဖို့တော့ရှိတယ်လူနာဟိုကြည့်တဲ့အချိန်ပေါ့ဘာလို့လူနာတွေလဲဒီလာရောက်တာလေးတွေနည်းနည်းနေသွားတယ်နောက်တစ်ခါပညာပေးအစီအစဉ်တွေဆိုလည်းအခုမှသတင်းမီဒီယာကနေတစ်ဆင့်နော်ဟိုရိုက်ကူးရေးလုပ်ပြီးတော့ပဲဟိုသတင်းပေးပို့တာတွေမျိုးအခုပို့ပြီးတော့တွေ့လာတယ်ပေါ့နော်တနေ့မှဆုပြီးတော့ဒီရှိဝေးနဲ့ဒီဟောပြောပွဲကျင်းပတာမျိုးတွေအခုမရှိတော့ပဲနဲ့သတင်းမီဒီယာနေတစ်ဆင့်သူတွေစီလို့ရအောင်ရောကြည်ညာမှုပြုနေတာလေတွေ့ရတဲ့အတွက်ဒါလေကောင်းနေပေါ့ဒီလိုစနစ်တကျဆောင်ရွက်သွားမယ်ဆိုရင်လုပ်ငန်းခွင်မှာလည်းဒီပြုဆက်မှုနှုန်းနေနဲ့ချော့ချနိုင်မယ်လို့ထင်တယ်ပေါ့နော
်ဟုတ်
ကဲ့ဒါတော့ကျွန်တော်နဲ့ဒီဆက်ရမှာမြင်တွေ့နေရတဲ့ဒီလုပ်ငန်းခွင်ကိစ္စလေးကိုကျွန်တော်ပြောပြတာဖြစ်ပါတယ
်ဒါကတော့ COVID-19 ယောဂကူးစက်ပြန့်ပွားမှုမရှိအောင်ပြည်သူအများအထူးသတိထားကြဖို့ပြောဆိုခဲ့တဲ့ဒေါက်တာမိုးအောင်ကျော်နိုင်ဖြစ်ပါတယ်ရှင်ကျွန်မကစုမမ